ာကန့်ကျောက်စိမ်းလွင်ဒေတာမှာတရားမဝင်ကျောက်စိမ်းတူးဖော့ရေးရင်တွေနဲ့ကျောက်စိမ်းအလွန်အကျွံတူးဖော့နေရာတွေကိုအစိုးရအဖွဲ့ဝင်ပြည်အောင်စုဝင်ကြီးတွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီး၃ချိန်တိုင်သွားရောက်စစ်ဆေးပြီးတဲ့နောက်မှာပါဝင်ပတ်သက်မှုရှိတဲ့စီးပွားကူးသတ်နဲ့ဗဏ္ဍာရေးဝင်ကြီးဌာနတွေကအစိုးရအဖွဲ့ဝင်တွေကိုတာဝန်ကနေရစဲတဲ့အထိအရေးယူမှုတွေရှိလာတာဖြစ်ပါတယ်။ကချင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးစော်သိန်းအပါအဝင်အကောက်ခွန်ဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးထွန်းသိန်းနဲ့စီးပွားကူးသတ်ဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးညွတ်အောင်တို့ကိုတာဝန်ကနေရစဲပြီးအငိမ့်စားပေးလိုက်တယ်လို့သိရပါတယ်။ပြောင်စုဝင်ကြီးဦးဝင်းထွန်းကဖားကန်ကြောက်စိမ်းတွင်းဒေသကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နေ့မှာပထမဆုံးသွားရောက်စုံစမ်းခဲ့ပြီးနိုင်ငံတော်သမ္မတဦးသိန်းစိန်ထံအစီရင်ခံစာတစ်စောင်တင်သွင်းခဲ့ပါတယ်အဲ့ဒီနောက်မှာတရားမဝင်ကြောက်စိမ်းတူးဖို့ရည်ရင်တွေတင်သွင်းရမှာပါဝင်ပတ်သက်နေတဲ့အစိုးရအဖွဲ့ဝင်တွေကိုအရေးယူနိုင်မှုအတွက်ဗဏ္ဍာရေးနဲ့အခွန်ဝင်ကြီးဌာနဝင်ကြီးဦးဝင်းရှိန်ဦးဆောင်တဲ့အဖွဲ့နဲ့ပြည်ထရေးဝင်ကြီးဌာနဒုတိယဝင်ကြီးဘိုးချုပ်အောင်စိုးဦးဆောင်တဲ့အဖွဲ့တွေကိုနိုင်ငံတော်သမ္မတကထပ်မံဆီလွတ်ခဲ့ပါတယ်။မြကြီးနာကမ်ပိုက်တီနဲ့ဖားကန့်ဒေတာတွေကိုတွားရောက်စစ်ဆေးခဲ့တဲ့ပြောင်စုဝင်ကြီးတွေရဲ့အစီရင်ခံစာအတိုင်းအရေးယူမှုတွေလှုပ်ဆောင်နေတာဖြစ်ပြီးပြည်ထရေးဝင်ကြီးဌာနကတာဝန်ရှိသူတွေကိုလည်းအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့သမရယုံညွန်ကြားရေးမှူးဦးစော်ထေကပြောပါတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်သူတွေကတာဝန်ရှိတယ်ဘယ်သူတွေကပါဝင်ပတ်သက်နေတာကိုတာဝန်ရှိသူအစစ်အစစ်အရေးယူမှုတွေလုပ်ပါတယ်။ညွန်ကြားရေးမှူးချုပ်ဦးဆောင်ညွန်မှုပေါ့နော် DGMD level ကသမရကဒီလူခန့်တာဖြစ်တဲ့အတွက်ကျွန်တော်တို့သမရယုံကနေပြီးတော့သူတို့လက်ရှိယူပါတယ်ဗန္ဒာရေးဝန်ကြီးဌာနနဲ့စီဝါရေးနဲ့ကုသရေးဝန်ကြီးဌာနကညွန်ကြားမှုချုပ်အဆင့်ရှိပေါ့နော်ဆရာကြီးမျိုးကိုကျွန်တော်တို့အငိမ့်စာပေးလိုက်ပြီးဖြစ်ပါတယ်အဲနောက်ဆက်ကြီးခဲ့ရေးဗန္ဒာရေးနဲ့စီဝါကုသအဲဆက်ဆက်ပတ်သက်ပါဝင်နေတဲ့ဝန်ကြီးဌာနတွေမှာရှိတဲ့တာဝန်ရှိသူအဆင့်အဆင့်ကိုတော့ဆက်ဆိုင်ရာဝန်ကြီးဌာနကနေပြီးတော့အဝန်ထမ်းဦးတွေဝန်ထမ်းစီရင်စီကံကိုထုတ်လုပ်နေပြီးအရေးယူဆက်ပြီးဆောင်ရွက်နေပါတယ
်အထူးကွင်းစင်းစုံစမ်းရေးအဖွဲ့ဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့အခုနှစ်ဇန်နဝါရီလအတွင်းမှာကချင်ပြည်နယ်ကဝင်ကြီး၃ဦးကိုမြကြီးနားမြို့မှာစစ်ဆေးမေးမြန်းမှုတွေရှိခဲ့တယ်လို့ကချင်ပြည်နယ်ဝင်ကြီးချုပ်ကလည်းပြောင်စုအစိုးရကနေပြည်တော်ကိုခေါ်ယူစစ်ဆေးခဲ့တာတွေရှိခဲ့ပါတယ်။ကချင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးစော်သိန်းကိုတရားမဝင်ဆက်ရဲနေရတင်သွင်းတာတွေနဲ့ပတ်သက်ခဲ့တာကြောင့်တာဝန်ကနေရစဲလိုက်တာဖြစ်ပြီးနောက်ပိုင်းဆောင်ရွက်မဲ့အရေးယူမှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်သွားဖို့ရှိတယ်လို့ကြံကြားဝင်ကြီးဦးရထွက်ကပြောပါတယ်
။ကချင်ပြည်နယ်စိုးရွားဖွဲ့အတွင်းမှုကိုထုတ်ပေးပြည့်တဲ့ဆိုတော့တခုပဲကျွန်တော်အတည်ပြုနိုင်ပါသေးတယ်။ဇန်နဝါရီတော့ကျွန်တော်လုံးဝမှတ်ချက်မပေးနိုင်သေးဘူး။တကယ်လို့ကျွန်တော်အတည်ပြုရပြီပြောလို့ရပြီဆိုတဲ့အချိန်ကျရင်ကျွန်တော်ထုတ်ပြန်ပေးပါမယ်ခင်ဗျာ
။ပြောင်စုအစိုးရအဖွဲ့အနေနဲ့အစိုးရအဖွဲ့ဝင်တွေကိုအရေးယူဆောင်ရွက်မှုတွေဇက်တိုက်လှုပ်ဆောင်နေတယ်လို့တရားမဝင်ဆက်ရန်နေရာတင်သွင်းတဲ့ကုမ္ပဏီတွေကိုလည်းအရေးယူမှုတွေဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့သိရပါတယ်။ဖားကန့်ကြောက်စိမ်းတွင်းဒေသကပြဿနာတွေပြည်လည်ဖို့အတွက်အစိုးရအနေနဲ့ကုမ္ပဏီတွေကိုကြက်ကြက်မက်မက်စစ်ဆေးအရေးယူဖို့လိုတယ်လို့ကချင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကပြောပါတယ်
။ဒီကုမ္ပဏီကတော့တကယ်ကြီးကြီးမားမားတော့150လောက်ရှိတာပေါ့။ဝါချန်နဲ့ဟာတော့အသေးဖွဲ့တွေပါ။အဲ့အကုန်လုံးကလည်းဘွားတွေနဲ့ထဲပဲလုစီတာလေ။ဂျန်နယ်ဥစ္စာကနာမည်ခမ်းမရှိတော့တယ်။ပြောချင်တာတော့အကုန်ရက်ဆိုင်ရက်ဆိုင်မှာကုမ္ပဏီတွေရဲ့တပ်တန်းနေနောက်မှသူတို့ရဲ့ငွေစည်းငွေလာတွေကိုတော့စစ်ဆေးရမယ်။ဒါတွေကငွေပြူလားငွေမဲလားဆိုတော့နောက်ပြီးတော့မှဒီရင်းနှီးမြှုပ်နှံမဲ့ဒူတီရဲ့ဥစ္စာတွေကတိုင်းရင်းသားလားနိုင်ငံခြားသားတွေစစ်ဆေးရမယ်လေ
။တရားမဝင်ဆက်ရန်နေရာတွေဟာရန်ကုန်စိတ်ကမ်းကနေရောက်ရှိလာတာတွေရှိတယ်လို့တရုတ်နိုင်ငံကနေတဆင့်ဖားကန့်ဒေတာကိုဝင်ရောက်လာတာဖြစ်တာကြောင့်နယ်စပ်ဂိတ်တွေကိုကြက်ကြက်မက်မက်စစ်ဆေးဖို့လိုတယ်လို့ဖားကန့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ်
ဒီရန်ကုန်စစ်ကောင်ကနေချချိုက်တော့မှအဲဘမှာဒီတောက်လျှောက်ကိုကျွန်တော်တို့ကားတွေနဲ့တည်လိုက်တချို့လို့ဆိုရှင်မြေချောင်းကနေတည်လာပြီးတော့မှတခါအဲကျွန်တော်တို့မန်လေးရနေတဲ့ချင်းနေမြေချောင်းတိုင်းတက်ပြီးတော့မှအခန်းကြီးမှာချချိုက်ရတဲ့နေတခါကျွန်တော်တို့ဒီတောလန်းကိုအဲဒီမှာဖက်ဖိုးတွေပါပြီးယူလာပြီးမှလမ်းတွေပါပြီးပြင်ပြီးတက်လာတာတခုရှိတယ်တချို့တွေကပြုတ်ပြီဘက်ကနေလို့105မိုင်လမ်းကနေဝင်လာတဲ့ကားတွေတချို့လည်းရှိတယ်လို့သိရတယ်အများအဖြစ်တော့ကျွန်တော်ကမ်ပိုက်တီနာဝင်နေအရင်တော့ကတော့ကျွန်တော်တို့ဒိုင်ဇာလမ်းဝင်နေတာရှိတယ်အပေါက်တွေကတော့အဲတော်တော်များများရှိပါတယ်ခင်ဗျပြီး
ခဲ့တဲ့နှစ်နိုဝင်ဘာလ22ရက်နေ့ကဖားကတ်မြို့နယ်စိတ်မှုကျေးရွာအနီးမှာရှိတဲ့ကန်ခန့်လောက်ွက်မြေစာပုံပြူကြတာကြောင့်လူ114ယောက်သေဆုံးခဲ့ပြီးဖားကတ်ကျောက်စိမ်းတွင်းဒေသမှာမကြာခဏမြေစာပုံပြူကြမှုတွေဖြစ်ပေါ်နေပါတယ်ရှင်